အခုလိုဒေါန်ဆန်းစုကြည်ကိုအင်းစိန်ထောင်တွင်းအထူးတရားရုံးမှရုံးတင်တရားစွဲမဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့ဒီအတန်လွင့်ချိန်မတိုင်ခင်မိနစ်ပိုင်းအလိုမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကိုဦးခင်မောင်စိုးကဆက်သွယ်မေးမြန်းခွင့်ရပါတယ
်။ဟုတ်ကဲ့ဦးညံဝင်းခင်ဗျာဒေါန်ဆန်းစုကြည်ကိုဒီကနေ့ရုံးထုတ်စစ်ဆေးပြီးအင်းစိန်ထောင်ပို့မယ်ဆိုတဲ့သတင်းနဲ့အပြင်မှာထွက်နေပါတယ်ခင်ဗျာ။အဲ့ဒါဦးညံဝင်းတို့အနေနဲ့ဗားရီများတိထားပါသလဲခင်ဗျာ။
ဟုတ်ကဲ့ပါမနေ့ကညနေပိုင်းမှာဒေါ်ဆန်းစုကြည်ရဲ့ရှင်နေဦးကြည်ဝင်းကိုအာဏာပိုင်တွေကလာခေါ်ပြီးတော့ဒေါ်ဆန်းစုကြည်နဲ့ပြတွေ့တယ်သူတို့နဲ့လည်းတွေ့တယ်နှစ်ကြိမ်မှာဒုတိယအကြိမ်ကျတော့တရားစွဲတင်မယ်ကိစ္စပြောတယ်ဒီကနေ့အင်းစိန်ထောင်ဝင်းကတရားရုံးမှာတရားစွဲတင်မယ်တဲ့အဲ့လိုပြောတယ်နောက်မနေ့ခုနှစ်နာရီမှာအိမ်ကလာခေါ်မယ်အိမ်ကိုလည်းအဆောင်တွေထားခဲ့ဖို့နဲ့သူတို့ဟိုအိမ်ကိုပြန်မရောက်မဲ့သဘောလည်းပြောတယ်အဲ့တော့ပြန်မရောက်ဘူးဆိုရင်တော့ကျွန်တော်တို့ကတော့စဉ်းစားလို့ရတာအင်းစိန်ထောင်ပဲရှိတယ်လေအင်းစိန်ထောင်တွေကအိမ်လို့လည်းဆရာဦးကြည်ဝင်းကပြောပါတယ်သို့တော့ထောင်ဝင်းထဲမှာဝန်ထမ်းအင်ရာပဲရှိတယ်နေစရာအိမ်ကျွန်တော်တော့မတွေ့ဘူ
းဟုတ်ကဲ့အခုဒေါ်အောင်ဆန်းစုကြည်နဲ့အတူနေတဲ့ဒေါ်ခင်ဝင်းတို့သားမီးကိုလည်းခေါ်သွားမယ်လို့ပြောတယ်ဟုတ်လားခင်ဗျ
တရားစွဲတဲ့ထဲမှာတော့ပါမယ်လို့ဦးကြည်ဝင်းကပြောပါတယ
်ဟုတ်ကဲ့ဘာပုံမှန်တွေနဲ့တရားစွဲမှတယ်လဲခင်ဗျအ
ဲ့ဒါကိုမေးတဲ့ဟာမှသူတို့မပြောပါဘူးအဲ့တော့ကျွန်တော်တို့ကတော့ကမှန်းပဲပြောလို့ရမယ်။ကျွန်တော်တို့အခုဒေါ်စားစုကြည်ကိုနေရင်ခြေချုပ်ထားတဲ့ဥပဒေရဲ့ပုံမှန်22ကတော့ချမှတ်ထားတဲ့စီကံတွေကိုဖောက်ဖျက်လို့ရှိရင်ထောင်ဒဏ်3နှစ်ကနေ5နှစ်ထိပေးနိုင်တဲ့ပုံမှန်။အဲ့ဒါဖြစ်နိုင်တယ်လို့တော့ကျွန်တော်တို့ကမှန်းပါတယ
်။ဟုတ်ကဲ့အခုလိုစီစဉ်ဆောင်ရွက်တာကိုဦးညောင်ဝင်းနေနဲ့ဘယ်လိုမြင်ပါလဲခင်ဗျာ
။အားလုံးကမှားယွင်းနေတဲ့ဟာကြီးပဲဗျ။ဒေါ်စားစုကြည်ကဘာပြစ်မှုမှမကျူးလွန်ဘူး။ဟိုအမေရိကန်နဲ့ပတ်သက်ရင်လည်းဒေါ်ဆန်းစုကြည်ကဘယ်စည်းကမ်းကိုမှပုံဖောက်ပြဘူးဒီပုံမှန်နဲ့တရားစွဲမယ်ဆိုရင်တော့လုံးဝမှားယွင်းနေတယ်လို့ပဲပြောချင်တယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းနဲ့ဆက်သွယ်မေးမြန်းချက်ပါရှင်တစ်ဆက်တည်းပဲဒီသတင်းနဲ့ပတ်သက်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးဝင်းတင်ကိုလည်းဦးခင်မောင်စိုးကဆက်သွယ်မေးမြန်းထားပါတယ
်ဟုတ်ကဲ့ဆရာဦးဝင်းတင်ခင်ဗျာအခုဒေါ်ဆန်းစုကြည်ကိုဒီနေ့ရုံးထုတ်စစ်ဆေးပြီးအပြစ်ပေးမဲ့ကိစ္စနဲ့ပတ်သက်ပြီးဘယ်လိုမြင်ပါသလဲခင်ဗျာ
ကျွန်တော်အမြင်ပြောရရင်တော့ဟုတ်လားကျွန်တော်ကပထမဆုံးကတော့ကျွန်တော်အမှန်တိုင်းပြောရရင်ကျွန်တော်ကဒေါ်ဆန်းစုကြည်လွတ်မယ်လို့မျှော်လင့်နေတာကျွန်တော်တွေမူအားလုံးပဲအစည်းအဝေးအားလုံးဖွဲ့စည်းအားလုံးဖွဲ့စည်းတကောကမျှော်လင့်နေတဲ့အချိန်မှာဒီလိုဒေါ်ဆန်းစုကြည်ကိုဒါရာဇမှုအရာအေးယူတာခေါ်ရမှာပေါ့ဗျာနိုင်ငံရေးမဟုတ်တော့ဘူးနော်ရာဇမှုအရာအေးယူတာအဲ့လိုဟာမျိုးသတင်းကြားတဲ့အခါမှာကျွန်တော်အများကြီးစိတ်ထဲမှာတော်တော်ကိုကျွန်တော်လှုပ်ရှားတော်တော်ကိုတုန်လှုပ်တယ်ပေါ့ဗျာဘာဖြစ်လို့ဆိုတော့ဒီအစိုးရဟာကျွန်တော်ဒီမီဒီယာတွေမှာပြောခဲ့တဲ့အတိုင်းပဲဒေါ်ဆန်းကဒေါ်စုကိုအခုဒီအင်းအားကံကိစ္စနဲ့ပတ်သက်ပြီးတော့အမှုများပတ်ဖို့လုပ်နေသလားလုပ်ခံနီးမှာအဲ့ဒါဒီအမှုတွေပေါ်လာတဲ့ဟာဟဲ့လားလုပ်သလားလို့ကျွန်တော်ချိုးရင်လည်းကျွန်တော်ပြောခဲ့တဲ့စကားရှိတဲ့မီဒီယာတွေမှာလုပ်ခဲ့တဲ့တပတ်အတွင်းမှာအဲ့တော့အခုလဲကျွန်တော်ကဒါတုံလုပ်ဖွယ်ဇနီးကြီးဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်ဒါတစ်ပေါ့ဗျာနော်နောက်တစ်ခုကျွန်တော်ပြောချင်တာကဘာလဲဆိုတော့နိုင်ငံရေးနဲ့အရေးယူအားနေပြီးတော့ဒေါ်စုကိုဟဲ့လားဒီလိုရာဇဝမှုနဲ့အရေးယူမယ်ဆိုရင်ဒီအိမ်အချုပ်ဖောက်ဖျက်မှုပေါ့ဗျာနော်ဒီလိုပုံမှန်ခုနှစ်ခေါ်တယ်ဗျာအဲဒီပုံမှန်ရတော့တက်ဟလာဒီပေါ်ရစ်ဗန်ယုံတွေနဲ့မဆက်ဆံရနိုင်ငံရေးအဖွဲ့အစည်းများနဲ့မဆက်ဆံရအိမ်မနေရမယ်ဆိုတာဒီလိုဥပဒေနဲ့လုပ်မယ်ဆိုရင်သူ့ကိုရာဇဝမှုနဲ့အရေးယူတာဗျာအဲ့လိုဆိုရင်ကျွန်တော်နှစ်ပေါင်းများစွာဗမာပြည်မှာနိုင်ငံရေးကျင်းသားမရှိဘူးဟဲ့လားအဲပြစ်မှုဥပဒေချိုးဖောက်တဲ့အဲတာမန်ပြစ်မှုသမားတွေလာရှိတယ်ဆိုတော့အထက်ကိုဒေါ်စုကဆွဲသွင်းလိုက်ပြီနော်အဲ့လိုဆိုရင်ဒေါ်စုကိုအိမ်မှာမထားနိုင်တော့ဘူးဗလာဒီထောင်မှထားမယ်အနေထားကိုဖြစ်သွားပြီအဲ့တော့ဒေါ်စုရဲ့လက်ရှိကျမ်းမာရေးအခြေအနေရောဟဟာသူ့ရဲ့ဒီရည်ရည်ချက်အရာရောဒီလိုဖြစ်တဲ့အချိန်မှာသူ့ကိုရိုးရိုးအချင်းသားလိုဆက်ဆံပြီးတော့အစ်စိတ်ထောင်မှထားမယ်အနေထားမျိုးလုပ်တဲ့ဟာအတွက်လဲကျွန်တော်အများကြီးကျွန်တော်အနေနဲ့တုံ့လုပ်ပါတယ်ဟဟာကျွန်တော်တော်တော်ကိုဒီဟာနဲ့ပတ်သက်ပြီးတော်တော်ကိုကျွန်တော်ပါရီဝင်ဒုရောလူလူကြားထဲမှာရောမချိမလဲမှုတွေအများကြီးပေါ်ပေါက်လာနိုင်တယ်လို့ကျွန်တော်ပြောချင်ပါတယ်နော်အဲ့တော့နောက်တစ်ခုကတော့ဗာလဲဆိုလို့ရှိရင်ဒေါ်စုဟာကျွန်တော်ပါတီမှာအမှန်တည်းပြောရင်ဒီအချိန်ကျွန်တော်ဒီအခိုက်အတန့်မှာဒေါ်စုရှိဖို့ကောင်းတယ်ကျွန်တော်အချိန်ချင်းပြောခဲ့တဲ့စကားရှိပါတယ်ဖြည့်ရှင်းနိုင်တဲ့လူကဒေါ်စုပဲရှိတယ်နိုင်ငံရေးဩဇာဟာလားရှင်းရှင်းပြောရင်ကျွန်တော်လည်းမရှိဘူးဘလူးမှမရှိဘူးဟာလားဘာလို့ပြောတာလဲဆိုတော့ဩဇာမရှိဘူးဆိုတာကကျွန်တော်တာမန်ဒီဖွဲ့စည်းစည်းဝေးဆိုင်ရာဘာသာကိုပြောတာမဟုတ်ဘူးဆိုတော့နိုင်ငံရေးပြဿနာတစ်ခုလုံးကိုဖြည့်ရှင်းနိုင်တာချော့ချော့ပေါ့ပေါ့ကျွန်တော်လုပ်နိုင်တာဟာသူလုပ်နိုင်တယ်ဟလာသူကဩဇာအရှင်ဆုံးပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်မျိုးထောင်ထဲထည့်ဖို့လုပ်ပြီးရိုးတာမန်ကျင်းသားအဖြစ်နဲ့သတ်မှတ်ပြီးတော့ထောင်ထဲမှာထားတော့မယ်အဲ့ ဟဲ့တော်သူချင်းချင်းပြောရင်မာနဲ့တူလဲဆိုလို့ရှိရင်ဟဲ့လားအကြံဉာဏ်ဉာဏ်ပြောင်းလို့လုပ်တော့မယ်အခုတော်သူအိမ်ထဲမှာနေတဲ့မီဒီယာတို့ဘာတို့ဟာတွေသတင်းတွေကြားနေရတယ်ရေဒီယိုနားထောင်ဝင်ကြည့်တယ်ထောင်ထဲမှာနားထောင်လို့မရဘူးဟဲ့လားအဲ့တော့ဒီလိုလုပ်ချင်ဟာဗမာပြည်နိုင်ငံရေးလမ်းကြောင်းကိုပါပိတ်ပစ်ထားလို့ကျွန်တော်ယူဆတယ်ဘာဖြစ်လို့ဆိုတော့ကျွန်တော်ဥမာဆိုတော့ကျွန်တော်ပါတီယာကိုမကြခင်တော့ဆိုလို့ရှိရင်ဟဲ့လားသုံးပြချုပ်ကုန်တိုင်းသုံးပြချက်ရဆိုရင်ဟဲ့လားကျွန်တော်ကတူးစုစုလေးပဲလမ်းကြောင်းပေါ်မှာတင်းပြီးတော့ဟဲ့လားဖြစ်ချင်းမယ်ဆိုတာဘာလို့ဆိုတော့ကျွန်တော်ကဒေါက်တူနဲ့ရှင်းမှာဟဲ့လားခင်ဗျားတို့ကလည်းဟဲ့လားဒီနိုင်ငံရေးဩဇာရှိတဲ့ပုဂ္ဂိုလ်ဦးတန်းရွှေလိုပုဂ္ဂိုလ်မျိုးနဲ့တွေ့ဆုံဆွေးနွေးပါအဲ့ဒီနေရာမှာကျွန်တော်ဘက်ကနာမည်သာမည်သူတို့ဘက်ကနာမည်သာမည်ရှိမှာပဲရှိပါစီအဲ့ဒါလို့ဖြစ်ချင်းချင်းအားဖြင့်နိုင်ငံရေးပြဿနာတွေကရှင်းနိုင်မယ်ဆိုပြီးတော့ကျွန်တော်ကလွတ်တော်ခေါ်ရေးတို့ဘာလို့တောင်းမှဟဲ့လားခဏဆိုင်းငံ့ထားပြီးတော့ရွှေ့ထားပြီးတော့ပေါ့ဗျာဟဲ့လားဒီ hibernate လုပ်ထားပြီးတော့ဟဲ့လားသူသိမ့်စီးထားပြီးတော့ဒီစုသွေးနီလမ်းကြောင်းပေါ်ကိုကျွန်တော်ဒီရတင်းဒီအဲ့ဒီပုံမှာပဲပုံချပြီးတော့ဘူးဓာတ်ချနေတဲ့အချိန်မှာအခုတွစ်စုံသွေးနီနိုင်မဲ့ပုံကိုဟုတ်လားအလျော်တင်းဒီလုံနိုင်မဲ့ပုံကိုနိုင်ငံရေးပြဿနာတွေကိုဖြေရှင်းနိုင်မဲ့ပုံကိုကျွန်တော်ဘက်ကမရှိအောင်လို့ဆွတ်ထုတ်လိုက်အဲ့လို့ဆိုရင်နိုင်ငံရေးလမ်းကြောင်းကိုလည်းပိတ်ရရောက်တယ်လို့ကျွန်တော်ပြောချင်တယ်ဒီလုံချက်ကအကြီးကြီးဆုံးကျွန်တော်ရဲ့သဘောထားပဲလို့ကျွန်တော်ရဲ့သဘောထားပေါ့ဗျာအဲ့လို့ကျွန်တော်ပြောချင်ပါတယ
်ဒါကတော့ဒေါအောင်ဆန်းစုကြည်ကိုအင်းစိန်ထောင်တွင်းအထူးတရားရုံးမှာဒီကနေ့မနေ့ပိုင်းမှာရုံးတင်တရားဆွဲဖို့စစ်အစိုးရကစီစဉ်နေတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးဝင်းတင်ကိုဥက္ကမောက်စိုးကဆက်သွယ်မေးမြန်းခဲ့တာပါရှင်။